ဖမ်းဆီးထောင်ချခံတဲ့ရုရှားအတိုက်ခံအလက်ရှိနာဗယ်နီကိုထောက်ခံတဲ့ဆန္ဒပြပွဲတွေမှာတောရောက်ပါဝင်တဲ့အနောက်တိုင်းတန်တမန်တွေကိုတိုင်းပြည်ကနေနှင်ထုတ်မယ်လို့ရုရှားအစိုးရကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအစိုးရစိန့်ပီတာစဘတ်မြို့ကပိုလန်နဲ့ဆွီဒင်တန်တမန်တွေရဲ့မော်စကိုမြို့ကဂျာမနီတန်တမန်တို့ဟာပြီးခဲ့တဲ့ဇန်နဝါရီ23ရက်ကတရားမဝင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကြောင့်ပြစ်မှတ်ထားအရေးယူဖို့ရှိတယ်လို့ဆိုပါတယ်။ရုရှားအစိုးရကဥဆောင်ပြီးဝေဖန်နေတဲ့အတိုက်ခံခေါင်းဆောင်နာဗယ်နီကိုဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီနေ့ကရုရှားနိုင်ငံတလွားကလမ်းတွေမှာလူပေါင်းထောင်ချီဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ရုရှားနဲ့ဥရောပသမဂ္ဂတို့ရဲ့ဆက်ဆံရေးဟာနာဗယ်နီကိုဖမ်းဆီးခဲ့တဲ့အတွက်အနေဆုံးအနေထားပြက်ကိုရောက်ရှိနေပြီဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလိုဆန္ဒပြပွဲတွေမှာပါဝင်တဲ့တန်တမန်တွေကိုလက်ခံထားဖို့ရမရှိတဲ့လူတွေဖြစ်နေဖော်ပြထားပြီးအချိန်တို့အတွင်းမှာပဲရုရှားကနေထွက်ခွာရမယ်လို့ဖော်ပြထားပါတယ်။